မြန်မာတနင်္ဂနွေလုံးဒီနေ့နိုဝင်ဘာ8ရက်မဲဆက်တင်ပေးနေတဲ့အချိန်ထဲမှာပဲတိုင်းဒေသတချို့မှာဆန္ဒမဲပေးရမှာအုံပြုတဲ့တစိုက်သောအသူတွေစစ်ဆေးဖန်စီရမိတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါတိုင်းရင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကမဲယုံတချို့မှာဆန္ဒမဲပေးရမှာအုံပြုတဲ့တစိုက်သောအသူတွေကိုစစ်ဆေးဖန်စီခဲ့ရကြောင်းကော်မရှင်တွေက VOA ကိုအတည်ပြုပြောပါတယ်မွန်ပြည်နယ်ရေးမြို့နယ်အစဉ်ဆံပြကျေးရွာမဲရွာအမှတ်6မှာပါတီမဲရုံကိုစလဲတူထံကစန္ဒမဲပေးရမှာအတုံးပြုတဲ့တစိုက်တုံးအတူကိုတွေ့ရှိတာကြောင့်ရေးမြို့မှရဲစခန်းမှာစစ်ဆေးနေပါတယ်လို့အစဉ်ဆံပြကျေးရွာရက်ကျေးကော်မရှင်အသွင်ရင်မှုဥကျော်စွာကဖီဝေကိုအခုလိုအတည်ပြုပြောပါတယ
်အဲ့ဒီမှာအဲ့ဒီဒုလူဝင်ဆိုတဲ့အမျိုးသမီးကဟောလာဖို့အဲ့ဒီမဲရုံမှာရှိတယ်ရှိတော့သူလက်ကအဲ့မှာသူလက်ကအဲ့ဒီမှာအဲ့တစိုက်တုံးနှစ်တုံးရှိတယ်ရှိတယ်နော်အဲ့ဒီဘေးမှာရှိတဲ့ပြည်သူကသူ့အဲ့ကိုဝိုင်းပြီးတော့မှစစ်တယ်စစ်ကြလို့ကပမာတော့အဲ့သူကသူ့ကတင်းကြရတယ်တစိုက်တုံးရှိနေတယ်ဆိုတော့ရတော့ကအဲ့မှာသူ့ကဝိုင်းစစ်ကြလို့ကတစိုက်တုံးတစ်ခုမှကတစ်ခုကအတူတစ်ခုကအစ်စ်ဖြစ်နေတယ်ခင်ဗျာပြီးတော့မှမဲလက်မဲ့အတူကတစ်ခုသူကမဲရုပ်ကိုစတယ်မဲရုပ်ကိုကြရပါခင်ဗျာ UFDB ကမဲရုပ်ကိုစတယ်ပါခင်ဗျာလက်ရှိတော့ဟိုကကွန်ဆင်အုပ်ဥထတဲ့ဟိုရေသူခဲကစီအမျိုးသမီးရတို့ရေမျိုးမရေစကံတို့ရောက်နေပါလိမ့်မယ်
။ပါတီမဲရောကိုစလဲတူထမှာတစိုက်တော့အတူတွေ့ရှိရတဲ့အခြေအနေနဲ့ပတ်သက်လို့ကိုတိုင်မြင်တွေ့ခဲ့ရတဲ့အစဉ်ဆံပြကျေးရွာရအိမ်မှုဥတန်းစိုးကအခုလိုပြောပါတယ်
ကျွန်တော်ကတော့ဒီမှာလူတွေကိုတရားလမ်းရှိပေးတော့ဗောနော်လူတွေတရားလမ်းရှိပေးတဲ့ကြမှာမဲကုမ္ပဏီအောင်သူဟိကဒီအမားလာဆက်ပြေးလာတော့တွေ့တယ်တွေ့တော့သူကကျွန်တော်ကိုအေးကားနေကိုပဲဆိုးနေအဲ့ဒီအမားကိုဆက်လာဖမ်းပြီးဗောနော်သူ့မှာတစ်ဆက်တော့အတူတွေ့တယ်ဆိုတော့ကိုအောင်သူဟိကပြောတယ်ပြောတဲ့အချိန်မှာကျွန်တော်တို့ live ဖမ်းတဲ့အချိန်မှာသူကပြီးထွက်လာတယ်အဝယ်ပြီးထွက်လာတဲ့အချိန်မှာကျွန်တော်တို့ကရာကြီးကျဲကသူ့ကိုဝင်ဖမ်းလာတယ်ဗောသူကအဲဒီတော့သူ့မှာပါပါလဲဆိုပြီးတော့အဲ့ဒီမှာသူ့ကိုစဲ့တယ်ပေါ့နော်။ဟုတ်ကဲ့သူ့မှာပါလီတွေ့ချင်းနေဆိုတော့ပါတီရဲ့လက်မှတ်ဒီသူ့မှာစိတ်သုံးနဲ့သုံးကြီးရအောင်ကိုတွေ့ရပေါ့မှာ။မဲတင်းနဲ့စရက်ကြီးပေါ့နော်။သူ့သူ့ကမှတွေ့ရပေါ့။အခုကတော့ဟိုကပါတီအဓိကဂျိုးပါတီအားပါ
တီတဲ့နဲ့ပတ်သက်ပြီးရဲစခန်းကိုပထမအကြိမ်ဆက်သွဲမင်းမြန်ရာအလုံများနေတဲ့အတွက်နောက်မှဆက်သွဲပါလို့ဖြေကြခဲ့ပြီးပြန်ဆက်သွဲတဲ့အခါဆက်သွဲမရခဲ့ပါဘူး။ပြည်ထောင်စုချက်ခံဖော်ပြရေးပါတီမွန်ပြည်နယ်အသွေးရမှုဥဝင်းမော်ဦးကတော့ဖြစ်ရအသေးစိတ်မသိပေမဲ့ဥပဒေအရပဲဖြေရှင်းရမှာဖြစ်တယ်လို့ VOA ကိုတုံ့ပြန်ပြောခဲ့ပါတယ
်ကျွန်တော်ကတော့ခုနလိုပေါ့နော်ဒီဖြစ်စဉ်ကိုအသေးစိတ်မသိတဲ့အတွက်ကျွန်တော်သဘောထားမှတ်ချက်မပေးလို့ဘူးသို့တော့ဥပဒေအရဆောင်ရွက်ခြင်းကိုတော့ဥပဒေအရပဲပြန်လဲဟိုပါတီနဲ့အမှန်ပတ်သက်မဲ့ဆိုရင်ဥပဒေအရပဲပြန်လဲဖြေရှင်းမှာပေါ့ဒီလိုပဲပြောရစ်နော်
ရှမ်းပြည်နယ်မိုင်းရောင်မြို့နယ်ဟောင်ချန်ကျေးရွာကမဲရော်အမှတ်3မှာလဲတစိုက်တောင်အတူယူဆောင်လာသူတဦးကိုဖမ်းမိထားတယ်လို့တာချင်လက်ခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆိုင်ဆိုင်ကျောက်ကအတည်ပြုပြောဆိုခဲ့ပေမဲ့အသေးစိတ်ကိုထည့်သွင်းပြောဆိုတာမရှိပါဘူးအလားတူမန္တလေးတိုင်းစင်ကူမြို့ကမဲရုံတစ်ခုမှာလဲမဲလာပေးတဲ့လူတဦးထံမှာမဲပေးရမှာအတုံးပြုတဲ့တစိုက်တောင်အတူတစ်ခုကိုဖမ်းဆီးရမိတယ်လို့သိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတပ်ဆိုင်ရာကော်မရှင်ကိုတယ်လီဖုန်းဖြင့်ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးဒီလအစောပိုင်းကကြိုတင်မဲ့ပေးစင်မှာလဲအရာဝတီတိုင်းဒေသကြီးပတိန်မြို့နယ်နဲ့ရန်ကုန်တိုင်းဒေသကြီးလှေကူးမြို့နယ်ပဲခူးတိုင်းရေတားရှိစတဲ့မြို့နယ်တွေမှာအလားတူတစိုက်တော်အတူတွေ့ရှိရတာကြောင့်တစိုက်တော်သူကန်ဆောင်သူကိုတက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲဥပဒေပုံမှ59အရာအရေးယူထားကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ဒီဥပဒေအရပြစ်မှုထင်ရှားလျင်တစ်နှစ်ထက်မပိုတဲ့ထောင်တန်းဖြစ်စေကျတသိန်းထက်မပိုတဲ့ငွေတန်းဖြစ်စေဒါမှမဟုတ်ထောင်တန်းငွေတန်း200လုံးဖြစ်စေချမှတ်နိုင်တာဖြစ်ပါတယ်မဲရောင်တစိုက်တောင်အတူတွေ့ရှိခဲ့တဲ့နောက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်တွေကိုအမှန်ချစ်တစိုက်တုံးမှာ UEC စာလုံးပါမပါစစ်ဆေးဖို့နဲ့မပါကြောင်တွေ့ရှိပါကတက်ဆိုင်ရမဲရောင်မှုထံတရင်ပို့ဖို့တတိပေးထားပါတယ်ရှင်ကျွန်မအကနော် VOA အတွက်တရင်ပို့တာဖြစ်ပါတယ်